Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါဗျာ။ဝါရှင်တန်မြို့တော် VOA American တန်ကနေ2018ခုနှစ်မေလ18ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25ရို့ကနေစတင်အသံလွှင့်နေပါခင်ဗျာ။ဒီညနေခင်းအတွက်စီစဉ်မှုကတော့ကျွန်တော်ရနိုင်ပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ American သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝန်စစ်ပက်ကဲမှုဆွဆဲချက်တွေကိုစုံစမ်းစစ်ဆေးရမှာကြီးကြပ်ဖို့ FBI ညွှန်ကြားရေးမှူးဟောင်းရောဘတ်မူလာကိုအထူးစုံစမ်းရေးမှူးဖြစ်နေခံရပါတယ်။ UN Missile Dog အစီအစဉ်နဲ့ပတ်သက်လို့ American ကပြစ်တက်ခတ်အရေးယူဖို့ဆုံးဖြတ်ခဲ့တဲ့ပုံမှာ UN ကကန့်ကွက်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ကနိုင်ငံ16နိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်နေလို့ပြောလိုက်ပါတယ်။
The first thing is to make it clear to the Russian government in words directly, ideally from the President of the United States.
နိုင်ငံကဘာသာရေးလက်ခွင့်ဆိုင်ရာ American Commission က Daniel Mark ပြောတာဖြစ်ပါတယ်။ဒီကြောင့်ကိုမကြခင်မှာပြည်စုံနားဆင်ရမှာပါ။ဒါပြင်21ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးတော့ညီနောင်တိုင်းရင်းသားပါတီတွေကဘာတွေတောင်းဆိုလိုက်ပါသလဲ။တခါတိုင်းတင်းနာရီတိုင်းဒေသကြီးတွင်းကတပ်ထုတူပေါ်ရေးလုပ်ငန်းကိုတိုင်းဒေသကြီးအစိုးရကယာယီရပ်တန့်ဖို့ညွှန်ကြားခဲ့ပေမဲ့အခုချိန်ထိလိုက်နာခြင်းမရှိသေးတဲ့အကြောင်းစာရတွေကိုလည်းနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်။ဒီကြောင်းတွေမတိုင်ငယ်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
။ American ပြည်သူ့မှာ2016ခုနှစ်ကသမ္မတရွေးကောက်ပွဲနဲ့တခြားဆက်နွယ်တဲ့ကိစ္စတွေမှာရုရှားကဩဇာလွှမ်းမိုးမှုကြိုးပမ်းခဲ့တယ်လို့ဆိုတဲ့စွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးရမှာကြီးကြပ်ဖို့ပြည်သူ့စုံစမ်းစစ်ဆေးပြုလို့ FBI ညွှန်ကြားရေးမူဟောင်းတူကိုအထူးစုံစမ်းစစ်ဆေးမှုဖြစ်ခန့်အပ်လိုက်ကြောင်းတရားရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။အထူးစုံစမ်းစစ်ဆေးမှုဖြစ် FBI အကြီးအကဲဟောင်းရောဘတ်မူလာကိုခန့်အပ်လိုက်တာဟာရာဇဝတ်မှုတွေကျူးလွန်ခဲ့ကြောင်းဒါမှမဟုတ်ကျူးလွန်သူကိုအရေးယူနိုင်အောင်ဖော်ထုတ်ဖို့တာဝန်ပေးရခဲ့တာမဟုတ်ကြောင်းလဲတရားလွတ်လပ်စွာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့မကြသေးရင်ရက်တွေအထိတိုက်ပြီးလိုလိုလားလားမရှိခဲ့တဲ့ဒုတိယရှင်းနေချုပ် Rod Rosenstein ကပြောဆိုခဲ့တာပါ။သူချာချာဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်ပြည်သူလူထုအကျိုးကိုရှေ့ရှုပြီးလုံယုံလုံဆုံအုတ်ချုပ်မှုအစဉ်စဉ်ကနေတိကျကင်းလွတ်တဲ့ပုံကတူကိုစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တာဝန်ပေးရခဲ့တာလို့လည်းဒုတိယရှင်းနေချုပ်ကကြေညာချက်မှာဖော်ပြထားပါတယ်။သမ္မတ Donald Trump ကတော့ FBI ညွှန်ကြားရေးမှူးဟောင်းကိုတာဝန်ပေးရခဲ့တဲ့ပုံဒါရိုက်ရည်ညွှန်းပြောဆိုတာမျိုးမရှိခဲ့ပေမဲ့တည်ထားပြီးသားဖြစ်တဲ့အတိုင်းသူ့ရဲ့မဲဆွယ်စည်းရုံးလှုပ်ရှားမှုတွေကပြည်ပတိုင်းပြည်တစ်ခုနဲ့ဆက်နွယ်မှုမရှိဘူးဆိုတာတွေကိုအသေးစိတ်စုံစမ်းစစ်ဆေးမှုတွေကအတိအပြုပေးနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းပြည်ညာရေးထုတ်ပြန်ပြောဆိုခဲ့တာပါ။ FBI ညွှန်ကြားရေးမှူးဟောင်းမူလာကတော့တာဝန်ပေးရမှုကိုလက်ခံကြောင်းနဲ့အတက်နိုင်ဆုံးတာဝန်ကျေပွန်ဆောင်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။တက္ကသိုလ်နှစ်နှစ်ရွယ်ရှိဖြစ်တဲ့မူလာ FBI ရဲ့6အောက်မြောက်ညွှန်ကြားရေးမှုဖြစ်2001ခုနှစ်ကနေ2013ခုနှစ်ထိစနစ်တာအမှုထမ်းခဲ့သူဖြစ်ပြီးရာဇဝတ်ကဖယ်ရှားခံရတဲ့ညွှန်ကြားရေးမှု James Comey ကတော့သူ့နေရာမှာဆက်လက်ဆက်ခံခဲ့တာပါ FBI ကြီးကဲအောင်မူလာကတော့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုံဆောင်မှုအတိုက်ခံဒီမိုကရက်ကိုယ်စားလှယ်တွေတမကသမ္မတ Trump ရဲ့ Republican လွှတ်တော်အမတ်တွေကပါတောင်းဆိုမှုတွေထွက်ပေါ်လာခဲ့ပြီးနောက်မှာပဲအထူးစုံစမ်းစစ်ဆေးမှုဖြစ်တာဝန်ပေးလိုက်တာလည်းဖြစ်ပါတယ်
American သမ္မတ Donald Trump ရဲ့အခြေအနေဖြစ်စရာပြောဆိုမှုတွေပေါ်ရင်းနှီးမြှုပ်နှံသူတွေကစိုးရိမ်လာတာနဲ့အတူ American ဆုရှားဈေးကွက်တွေကျဆင်းခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲဥရောပနဲ့အာရှက Stock ဈေးကွက်တွေလည်းကျဆင်းခဲ့ပါတယ် American ကအဓိက Stock ရှယ်ယာဈေးကွက်တွေကမနေ့ကတုန်းက 1.8% ခန့်လုံးနဲ့အထက်ကျဆင်းခဲ့ပြီး Dow Jones စက်မှုလုပ်ငန်းအညွှန်းကိန်းကတော့382မှတ်ကျဆင်းခဲ့တာပါ American ပြည်ထောင်စုစုံစမ်းရေးစစ်ဆေးရေးဘီရို FBI ကြီးကဲကိုရာထူးကဖယ်ရှားခဲ့တာထိတ်တန့်လှုပ်ဝက်သတင်းတွေကိုရုရှားအစိုးရတာဝန်ရှိသူတွေကိုပေးအပ်ခဲ့တယ်ဆိုတဲ့သတင်းတွေနဲ့ FBI ရဲ့စုံစမ်းစစ်ဆေးမှုတွေကိုတမရထရမ်ကဟန်တားဖို့ကြိုးပမ်းခဲ့တယ်လို့ဆက်ဆွဲချက်တွေနဲ့အတူရင်းနှီးမြှုပ်နှံမှုဈေးကွက်တွေမှာရက်ခတ်ခဲ့တာပါတမရထရမ်ရေကောက်ပွဲမှာအနိုင်ရခဲ့ပြီးနောက်မှာတော့အခွန်တွေရှော့ချဖို့စီးပွားရေးအားကောင်းလာအောင်လုပ်ဖို့နဲ့ကော်ပိုရေးရှင်းကြီးတွေကျွတ်မြတ်ပိုးရအောင်လုပ်ပေးမယ်ဆိုတဲ့ကတိတွေကြောင့်ရင်းနှီးမြှုပ်နှံသူတွေအားတက်ခဲ့ရကနေအမေရိကန်ဒေါ်လာဈေးကွက်တွေတက်ခဲ့တယ်လို့ Stock Share ဈေးကွက်တွေလည်းစံချိန်တင်မြင့်တက်ခလာခဲ့ပူပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲမဲဆွယ်စည်းရုံးရမှာအဓိကကျတဲ့ကျန်းမာရေးပြည်ပြင်ပြောင်းလဲရေးအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်သမ္မတ Barack Obama လက်ထက်ကကျန်းမာရေးဆောင်ရှားမှုအဥပဒေကိုဖျက်သိမ်းပြီးအသစ်အစားထိုးမဲ့အစီအစဉ်တွေရပ်တန့်နေတာအခွန်တွေလျှော့ချပေးရေးအစီအစဉ်တွေဟာလည်းနိုင်ငံရေးအဖြေမထွက်ပဲဖြစ်နေတာတို့ကြောင့်ရင်းနှီးမြှုပ်နှံသူတွေကအခုအခါမှာတွန်းဆုတ်လာနေတာဖြစ်ပါတယ်ခင်ဗျ။
တူရကီသမ္မတရစ်ချတိုင်ရဲ့အာရုံကိုထောက်ခံသူတွေပါဝင်တဲ့ဝါရှင်တန်ဒီစီမှာအင်္ဂါနေ့ကပြိပခန့်နဲ့ပတ်သက်လို့အပြင်းထန်ဆုံးအသုံးလုံးနေနဲ့စိုးရိမ်ပူပန်ကြောင်းပြောဆိုသွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အမေရိကန်ဆိုတာတောင်းရှိသူတချို့ကတော့ငင်းငယ်စွာဆန္ဒပြနေတဲ့သူတွေပေါ်ရန်လိုတဲ့သူတွေအဖြစ်ဝေဖန်ခဲ့သလိုတူရကီသမ္မတကြီးနေရှိကဖြစ်ရာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုချိုးဖောက်ရောက်တယ်လို့လည်းပြောဆိုခဲ့ကြတာပါ။လွတ်လပ်စွာထုတ်ပေါ်ပြောဆိုမှုတွေကိုအကြမ်းဖက်တုံ့ပြန်တာဟာမှန်ကန်တဲ့လုပ်ရမဟုတ်တယ်လို့ဘယ်နေရာမှာပဲဖြစ်ဖြစ်ငြင်းငြင်းစွာဆန္ဒပြထုတ်ပေါ်ပြောဆိုသူတွေရဲ့အခွင့်အရေးကိုလည်းအားပေးတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟက်တာညူရက်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီဖြစ်ရပ်အတွက်အပြင်းထန်ဆုံးအသုံးအနှုန်းတွေနဲ့စိုးရိမ်ပူပန်ကြောင်းအသိပေးဖို့တူရကီဆွေးနွေးကိုဆက်သွယ်ထားတယ်လို့လည်းပြောဆိုခဲ့တာပါ။ဝါရှင်တန် DC ရဲတပ်ဖွဲ့ကတော့ဖမ်းဆီးထားသူတွေက2ဦးဟာတူရကီခေါင်းဆောင်တွေရဲ့ကိုယ်ရံတော်တွေဖြစ်တယ်လို့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးမှန်မှန်မှန်စစ်ဆေးနေကြောင်းနဲ့နောက်ထပ်မတင်ကားသူတွေကိုဖမ်းဆီးဖို့ကြိုးပမ်းနေတဲ့အကြောင်းပြောဆိုထားပါတယ်။ဝါရှင်တန်မှာရှိတဲ့တူရကီတန်ယုံကတော့ပြစ်ခတ်ဖြစ်ခဲ့ရတာဟာတူရကီဆွေးရကတရားမဝင်ဖွဲ့စည်းဖြစ်သတ်မှတ်ထားတဲ့ Kurdish အလုံသမားပါတီ PKK နဲ့ဆက်နွယ်သူလူအုပ်စုကြောင့်လို့အပြစ်တင်ခဲ့တာပါ။အလဲပတ်ရောက်နေတဲ့တူရကီသမ္မတကိုကြိုးစုံနှုတ်ဆက်ဖို့လောက်ကြတဲ့တူရကီနယ်ပေါ်အမေရိကန်နိုင်ငံသားတွေပေါ်ရန်ဆက်ခဲ့ရတာပြစ်ခတ်ဖြစ်တယ်လို့လည်းပြောဆိုထားပါတယ်။ကျန်းဖက်မှုတွေနဲ့ထိခိုက်ဒဏ်ရာရခဲ့တာတွေကခွင့်ပြုချက်မရှိဘဲရန်လိုတဲ့ဆန္ဒပြပွဲကြောင့်ဖြစ်ခဲ့ရတာဆိုပြီးတော့လည်းတန်ယုံကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
။အီရန်ဆိုရရဲ့ပယ်ထိန်ဒုံးကျည်အစီအစဉ်နဲ့ဆက်ဆက်ပြီးအီရန်ပေါ်ရေးယူတက်ကတ်မှုအစ်စ်တွေချမှတ်ဖို့အမေရိကန်ဆိုရကဆုံးဖြတ်လိုက်တာဟာတရားမဝင်တယ်လို့လက်ခံနိုင်ကြမရှိဘူးလို့ဆိုပြီးဒီပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကလူပုဂ္ဂိုလ်တချို့နဲ့ကုမ္ပဏီတွေကိုတံခတ်အရေးယူလိုက်တဲ့အကြောင်းအီရန်ဆိုရကဒီကနေ့ကြေညာလိုက်ပါတယ်။အခုတံခတ်မှုဟာပါလက်စတိုင်းနယ်မြေထဲမှာအစ္စရေးဆိုရကကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ဆက်ဆက်သူတွေဒါမှမဟုတ်အကြမ်းဖက်အဖွဲ့တွေကိုတိုက်ရိုက်ဒါမှမဟုတ်သေဝိုက်တဲ့နည်းနဲ့ထောက်ခံအားပေးတာလို့လူခွင့်ရချိုးဖောက်မှုတွေကြောင့်ဖြစ်တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပဲအမေရိကန်ဗန္ဓာရေးဌာနကအီရန်ကာကွယ်ရေးဌာနရာရှိ2ဦးအီရန်ကုမ္ပဏီတစ်ခုနဲ့တရုတ်ခြေဆက်ကွန်ရက်တစ်ခုကအဖွဲ့ဝင်တွေပေါ်တံခါးပိတ်ဆို့ရည်ရွယ်မှုတွေချမှတ်လိုက်တာဖြစ်ပါတယ်။ဆီးရီးယားဆွေရကိုထောက်ပံ့ပေးနေသူတွေနဲ့အီရန်ရဲ့ပက်ထိန်လက်နက်ထုတ်လုပ်မှုအစီအစဉ်80နိုင်အောင်လိုအပ်တဲ့ပစ္စည်းကိရိယာတွေထောက်ပံ့ပေးနေတဲ့တရုတ်ခြေဆက်ကွန်ရက်တစ်ခုနဲ့အီရန်ဆွေရရရှိတွေကိုပြစ်မှတ်ထားတံခတ်ထားတဲ့အကြောင်းအမေရိကန်ဆွေရကပြောဆိုထားပါတယ်။တကယ်တော့အီရန်ဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ပြီးနျူကလ িয়ার လက်နက်ထုတ်လုပ်မဲ့နည်းပညာတွေကိုဆက်လက်ရှာဖွေလှုပ်ဆောင်နေတုန်းပဲလို့အရှေ့လေပိုင်းဒေသဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်စတူဝတ်ဂျုံးစ်ကထုတ်ပြောထားပါတယ်။ဒါပေမဲ့ဒီဆွဆွဲချက်ကိုအီရန်ဘက်ကတော့ငြင်းပယ်ထားပါတယ်ခင်ဗျာ
။ VOA ဗီကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာတမ်းမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နျူကလ িয়ার နဲ့မစ်ဆိုင်တုံစမ်းသပ်မှုတွေကြောင့်မြောက်ကိုရီးယားနဲ့တင်းမာမှုတွေကြုံနေရတဲ့အချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နေမှုရည်ရွယ်ပြီးထိပ်သီးဆွေးနွေးပွဲတစ်ခုကိုဇွန်လတည်းကျင်းပသွားမှာဖြစ်တဲ့ကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကဒီကနေ့ပဲကြေညာလိုက်ပါတယ်။ထိပ်သီးဆွေးနွေးပွဲနဲ့အတူမြောက်ကိုရီးယားရဲ့နျူကလ িয়ার ပြဿနာကိုဖြေရှင်းရမှာပြက်ပြက်သားသားနဲ့လက်တွေ့ကျတဲ့အစီအစဉ်တွေကိုရှာဖွေဖို့အမေရိကန်နဲ့တောင်ကိုရီးယားကြားအစဉ်တိုင်းမှာပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့ကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ချွန်ဟွန်ကျွန်ဟွက်ကပြောဆိုလိုက်တာပါ။မြောက်ကိုရီးယားကတော့ကုလသမဂ္ဂလူညွန့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုဆန့်ကျင်ပြီးတနင်္ဂနွေနေ့မှာပဲနောက်ဆုံးအကြိမ်ပဋ္ဌိန်းတက်တုံးစမ်းသပ်မှုတွေလုပ်ခဲ့ပြီးနျူကလ িয়ার ထိပ်ဖူးအကြီးစားတက်ဆင်နိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားသမ္မတအဖြစ်ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲကျန်းသက်စွာကြေဆိုခဲ့တဲ့မွန်ဂျေအင်းကတော့မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့အလဲအလတ်လမ်းစဉ်နဲ့ချဉ်းကပ်ဖို့မဲဆွဲစည်းရုံးခဲ့သူဖြစ်တယ်လို့မြောက်ကိုရီးယားအနေနဲ့ဆွေးနွေးပြောဆိုမှုတွေမလုပ်ခင်မှာလက်ရှိအပြုမှုတွေကိုအရင်ဆုံးပြင်ရလိမ့်မယ်လို့လည်းပြောဆိုထားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့မြောက်ကိုရီးယားနဲ့ကြီးမားတဲ့ထိတဲ့ရင်ဆိုင်မှုတွေကြောဝနိုင်ချေရှိတယ်လို့ပြောဆိုထားပြီးနီလန်ပေါင်းစုံကိုစဉ်းစားထားတဲ့ဆိုပေမဲ့စီဝါရေးအရာပိတ်ဆို့တံခတ်မှုတွေနဲ့ပြဿနာကိုငြင်းငြင်းချင်းချင်းတန်တပန်ရင်းနီလန်နေနဲ့ဖြည့်ရှင်းသွားလို့တဲ့အကြောင်းလဲပြောဆိုထားပါတယ်
။တန်ကိုရီးယားသမ္မတဘွန်ဂျေအင်းက2015ခုနှစ်မှာချုပ်ဆိုခဲ့တဲ့ဒုတိယကမ္ဘာစစ်တွင်ဂျပန်ရဲ့လိန်ကျွန်းပြစ်မှုခံရတဲ့အမျိုးသမီးဆိုင်ရာသဘောတူညီချက်ကိုပြန်သုံးသပ်ဖို့လိုနေပြီလို့ဂျပန်ဆွေရကိုမှာကြားလိုက်ပါတယ်။တန်ကိုရီးယားရင်သမ္မတပတ်ကွန်ဟိုင်းအနေနဲ့ဒီလိန်ကျွန်းပြုခံရတဲ့အမျိုးသမီးရဲ့သဘောတူညီချက်ကိုအတည်ပြုပေးခဲ့ပြီးအထက်မှာအတည်ပြုပေးခဲ့ပြီးဒီအတည်ပြုချက်အထက်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့တောင်းပန်မှုကိုကြည့်ကောင်းထည့်သွင်းခဲ့ပါတယ်။ဒီသဘောတူညီချက်ထဲမှာဝန်ကြီးချုပ်အာဘေက တိုင်းတာလို့မရနိုင်တဲ့ထိခိုက်ခံစားခဲ့ရမှုတွေအတွက်တောင်းပန်ကြောင်းနဲ့အထူးနောင်တလည်းရမိကြောင်းမတိမတားလေးဖော်ပြခဲ့ပြီးနောက်ဆုံးတရားရင်းတဲ့နိုင်ငံရေးဆန်ဖြစ်ရှင်းချက်အနေနဲ့ဒီနှစ်နာခဲ့သူတွေအတွက်ရန်ပုံငွေထည့်ပေးပြီးတော့အမေရိကန်ဒေါ်လာ၈သန်းကျော်ကြီးပေးထည့်ဝင်ခဲ့ပါတယ်ဒီသဘောတူချက်ရေးတုန်းကတော့နောက်ဆုံးပြန်ပြောင်းလို့မရတဲ့ဖြစ်ရှင်းချက်ဖြစ်တယ်လို့ထည့်ရေးထားခဲ့ပေမဲ့နောက်ပိုင်းမှာတော့တောင်ကိုရီးယားမှာဆက်အသက်ရှင်နေသေးတဲ့လိင်ချွန်ပြုတ်ခံရသူတွေကဒီသဘောတူညီမှုပေါ်ကန့်ကွက်ခဲ့ကြပြီးတောင်ကိုရီးယားနိုင်ငံတော်ဝိုင်းဝေဘန်တာတွေကိုခံလာနေရတာပါဒုတိယကမ္ဘာစစ်ဖြစ်စဉ်တုန်းကတောင်ကိုရီးယားပါဝင်အာရှနိုင်ငံတွေကမျိုးသမီးပေါင်း2သိန်းကျော်လိင်ချွန်ပြုတ်ခံခဲ့ရမှုအတွက်ဂျပန်အစိုးရမှတာဝန်ရှိကြောင်းဂျပန်ဝန်ကြီးချုပ်တွေခေါင်းဆောင်တွေအနေနဲ့လူသိရှင်ကြားပိုရိုးရိုးသားသားဝန်ခံထုတ်ပြောသင့်တယ်လို့ဒီသဘောတူထားချက်ကိုဆန့်ကျင်သူတွေကတောင်းဆိုထားပါတယ်ခင်ဗျာ
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့နာကသူရဦးတင်ဟူဟာရန်ကုန်စစ်ရုံးကြီးမှာစေကုသမှုခံယူနေရပြီးအထူးကြက်မှတ်ကုသပေးနေရတယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းက VOA ကိုပြောပါတယ်သူရဦးတင်ဟူအမြန်ဆုံးပြန်ပြီးကျန်းမာလာစေဖို့ရည်ရွယ်ပြီးဒီကနေ့နေ့လယ်ပိုင်းကရွှေကုန်းစီရောရင်းမြစ်ပေါ်မှာဆူတောင်းပွဲလုပ်ပြီးတဲ့နောက်ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်တာပါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့အထက်ကမန္တန်ကြီးတခုပြိုလဲမလို့ဖြစ်နေတဲ့အတွက်အားလုံးစုပေါင်းပြီးဆူတောင်းမြေတာပို့တာဖြစ်တယ်လို့လည်းဦးဖြိုးမင်းသိန်းကပြောပါတယ်ဒီဆူတောင်းပွဲကိုတော့ဝန်ကြီးချုပ်ကဦးဆောင်ပြီးတိုင်းဒေသကြီးအစိုးရအဖွဲ့တာဝန်ရှိသူတွေNLD ပါတီဝင်တွေနဲ့ထောက်ခံသူတွေသူတော်ဦးတင်ကိုလေးစားချက်ခံသူတွေစသဖြင့်လူ90ကျော်လောက်တက်ရောက်ခဲ့တာပါအလားတူစစ်တောင်းပွဲတွေကိုတော့6မန္တလေးမုံရွာလာရှိုးစတဲ့တခြားမြို့တွေမှာလည်းလုပ်ပါတယ်သူတော်ဦးတင်ဟာဗော်ဒူးနေညနေပိုင်းကနေရေချိုးကမှချော်လက်ပြီးတော့တတိလက်သွားတဲ့အတွက်ဆေးရုံပို့ပြီးကုသမှုခံယူခဲ့ရတာပါတက90ကျော်ရွေးရှိဖြစ်တဲ့သူရဦးတင်ဟူကအသက်အရွယ်ကြောင့်ရောနှလုံးငကိုယ်ထဲကနှလုံးရောဂါအခန့်ရှိတဲ့အတွက်အကြောင်းမှာပြန်ပြီးနလန်ထူနိုင်ဖို့အတွက်ကြိုးစားပြီးဂရုစိုက်ကုသပေးနေရတယ်လို့လည်းရန်ကုန်စစ်ရုံးကြီးဒေါက်တာဦးရီကိုကအစောပိုင်းမှာသတင်းတောက်တွေကိုပြောပါတယ်သူရဦးတင်ဟူက NLD ပါတီကိုစပီးထူထောင်ခြင်းကလေးကဒေါ်ဆန်းစုကြည်နဲ့တူလက်တွဲပြီးပါဝင်ဦးဆောင်လာသူတူဖြစ်ပြီးမြန်မာတပ်မတော်မှကာကွယ်ဦးစီးချုပ်ဖြစ်ဗိုလ်ချုပ်ကြီးရရူတီတာဝန်ထမ်းဆောင်ခဲ့ပြီးတော့ကြောင့်ရောမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ရင်ပြောင်းလဲရေးမှာအသက်အရွယ်ကြီးရင်တဲ့အထိမနာမနေအားထုတ်ကြိုးပမ်းနေတဲ့အကြောင်းမှာအများကလေးစားမှုကိုရရှိထားသူလည်းဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA ရဲ့ internet ဆောင်မြင်နာဖြစ်တဲ့ www.burmese.voanews.com မှာနားဆင်ဖတ်ရှုလို့ရသလိုကျွန်တော်တို့ရဲ့ Facebook ဆောင်မြင်နာကနေလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်။အခုတော့သတင်းဆောင်ပါးတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ဘာသာရေးလွတ်လပ်ခွင့်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။နိုင်ငံပေါင်း16နိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးစိုးရိမ်မကင်ဖြစ်မိကြောင်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ကပြောလိုက်ပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နေ့စဉ်ထုတ်ပြန်တဲ့အစည်းအခမ်းစာမှာ American သမ္မတနိုင်ငံသားရေးဝန်ကြီးနဲ့လွတ်တော်ကိုအကြံပြုထားတဲ့အချက်တွေလည်းပေါင်းပါတယ်။အင်အားကြီးနိုင်ငံတစ်နိုင်ငံအပါအဝင်အဲ့ဒီနိုင်ငံတွေရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ American ကဘာကြောင့်အခုလိုစိုးရိမ်မကင်ဖြစ်လဲဆိုတာနဲ့ပတ်သက်ပြီးတော့ VOA သတင်းတော့ Mariama Diallo ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပြီးမှာဖြစ်ပါတယ်ဗျာ။
နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission အနေနဲ့အနည်း20နီးပါးကြာနှစ်စဉ်ထုတ်ပြန်လာတဲ့အစည်းအဝေးခန်းစာထဲမှာအစိုးရရဲ့မတရားဖိနှိပ်မှုတွေထင်အားဆိုင်ဖန်ဆီးအကျဉ်းချမှုတွေပါဝင်တဲ့ရုရှားနိုင်ငံရဲ့ဖိနှိပ်တဲ့မူဝါဒတွေပေါ်စိုးရိမ်ကြောင်းထည့်သွင်းဖော်ပြထားပါတယ်။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ပြောခွင့်ရ Daniel Mark က
The first thing is to make it clear to the Russian government in words directly.
ပထမဆုံးကတော့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအထူးစိုးရိမ်မကင်ဖြစ်မိတဲ့အကြောင်းအမေရိကန်သမ္မတအနေနဲ့ရုရှားအစိုးရကိုတိုက်ရိုက်ပြောဆိုရပါမယ်။ဥပဒေစည်းမျဉ်းစည်းကမ်းတွေကိုသာမဟုတ်ပဲကျွန်တော်တို့အနေနဲ့ဘာကြောင့်အခုလိုဆုံးဖြတ်ရတယ်လဲဆိုတာနဲ့ပတ်သက်ပြီးတကယ့်ကိုစိုးရိမ်မကင်ဖြစ်မိတဲ့အခြေခံအကြောင်းအရာတွေကိုလည်းပြောရမှာပါ
။လွန်ခဲ့တဲ့လအတွင်းဂျေဟောဗာတက်သေးဘာသာရေးအဖွဲ့ကိုအစွန်ရောက်ဘာသာရေးအဖွဲ့အဖြစ်သတ်မှတ်ခဲ့တယ်လို့အဖွဲ့ပိုင်းပစ္စည်းအားလုံးကိုနိုင်ငံတော်ကိုပေးရမယ်ဆိုပြီးရုရှားတရားရုံးကြီးကဆုံးဖြတ်ချက်ချလိုက်ပါတယ်။ဂျေဟောဗာတက်သေးအဖွဲ့ကဘာလုံးဆိုင်ရာဌာနချုပ်ပြောခွင့်ရရောဘတ်ဝါရန်က
to be labeled in such a way as though we're extremists
ကျွန်တော်တို့အစွန်ရောက်ဖြစ်တတ်မှတ်လိုက်တာဟာအစွန်ရောက်မှုဆိုတဲ့အဓိပ္ပာယ်ကိုတလွဲကောက်ချက်ချလိုက်တာပါဂျေဟိုဗာတက်သည်အဖွဲ့ဟာရုရှားနိုင်ငံအပါအဝင်ကမ္ဘာဝဘယ်နိုင်ငံအတွက်မှချိန်ချောက်မှုတစ်ခုမဟုတ်တာကြောင့်ကျွန်တော်တို့ကိုပြစ်မှတ်မထားသင့်ပါဘူးဒေတာ240လောက်မှာ ကျွန်တော်တို့အဖွဲ့ဝင်တွေရှိနေပါတယ
်ရုရှားနိုင်ငံအတွင်းမှာဆိုရင်လည်းအဖွဲ့ဝင်ပေါင်း 35,500 လောက်ရှိနေတယ်လို့ဝါရန်ကပြောပါတယ်ဒါပေမဲ့လည်းအစိုးရအဖွဲ့သတ်မှတ်ပြီးကြတဲ့ကအဖွဲ့ရဲ့အင်တာနက်စာမျက်နှာကိုကြည့်ရှုလို့မရအောင်တားဆီးပိတ်ဆို့ထားတယ်လို့အဖွဲ့ရဲ့တမကျန်းစာစာအုပ်ကိုလည်းနိုင်ငံတွင်းပိတ်ပင်ထားပါတယ်အမေရိကန်အစိုးရထုတ်ပြန်တဲ့စာရင်းထဲမှာဗဟိုအာဖရိကသမ္မတနိုင်ငံလည်းပါဝင်ပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမွတ်စလင်တွေတည်ဆုံတဲ့ဘာသာရေးအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာကြောင့်မှခရီးရန်စစ်သွေးကြတွေဟာကုလသမဂ္ဂတပ်ဖွဲ့ဝင်တွေပါဝင်အရက်သားတွေကိုတပ်ဖြတ်နေတဲ့အချိန်အခုသတင်းပတ်အတွင်းမှာလဲဘန်ဂူရာဆောမျိုးကပလီတစ်ခုမှာရာနဲ့ချီတဲ့အရက်သားတွေလာရောက်ခုံလုံခဲ့ကြပါတယ်ကုလငင်းကြီးမရှင်အကြီးအကဲပါဖိတ်အိုနဂါအိယန်ဂါက
လူနည်းစုဝင်တွေကိုရွေချက်ရှိရှိပြင်မထားတိုက်ခိုက်တဲ့အပေါ်ကျွန်တော်အနေနဲ့ဆန့်ကျင်ပါတယ်ဘန်ဂူရာဆောမျိုးပါတယ်မဟုတ်ပါဘူးဒေသတစ်ခုမှာလည်းအဲ့လိုမျိုးရှိနေတာပါ
မြန်မာနိုင်ငံမှာဆိုရင်လေအစိုးရနဲ့လူမျိုးရေးဘာသာရေးခွဲခြားဆက်ဆံမှုတွေကြောင့်ရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေဒုက္ခတွေရင်ဆိုင်နေရကြောင်းစီရင်ခံစာမှာဖော်ပြထားပါတယ်။အယက်သားအစိုးရတဲ့လက်ထဲကိုအာဏာချောချောမောမောလွှဲပြောင်းပေးခဲ့ပေမဲ့ဘာသာရေးတိုင်းရင်းသားအရေးနဲ့ပတ်သက်ပြီးအခြေအနေတွေဟာဆက်လက်ကျဆင်းနေသေးပဲလို့ဖော်ပြထားပါတယ်။ဒါအပြင်တိုင်းရင်းသားနေပြည်တော်မှာတိုက်ပွဲတွေပြန်ဖြစ်လာတာဟာအယက်သားအစိုးရနဲ့စစ်တပ်ကြားသဘောထားကွဲပြားမှုကိုမီးမောင်းထိုးပြနေတာဖြစ်ကြောင်းလည်းရေးသားထားပါတယ်။ဒါအပြင်ခရီးရန်တွေဟာဆိုရင်လေလွတ်လပ်စွာဝိပုကိုးကွယ်ခွင့်ပိတ်ပင်ထားခံရတာကြောင့်မြန်မာနိုင်ငံကိုအမေရိကန်ရဲ့ဆက်လက်ဆောင်ကြည့်ရမယ့်နိုင်ငံတွေစည်းရင်းနဲ့ထည့်သွင်းထားတာဖြစ်ပါတယ်။မြန်မာအစိုးရနဲ့စစ်တပ်ကတော့အဲဒီလိုဆွဆဲမှုတွေကိုညှင်းပယ်ထားပါတယ်။ပါကစ္စတန်နိုင်ငံအနေနဲ့လည်းဘာသာရေးဥပဒေတွေကိုပယ်ဖျက်ပေးဖို့ကော်မရှင်ကအကြံပြုထားပါတယ်။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးခန်းစားတဲ့မှာနိုင်ငံပေါင်း35နိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေတွေကိုဖော်ပြထားပါတယ်ခင်ဗျာ။
ကိုအောင်ပြောပြသွားတာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုမချေညာခင်မှာအခုတခါတော့စနေညတိုင်းရဲ့လေလိုင်းအစီအစဉ်ကိုအတည်ပြုခြင်းပါတယ်ခင်ဗျာ
တို့ရရှိမြတ်ခင်ဗျာနိုင်ငံပေါင်း60ကျော်ဆက်ဆက်နေတဲ့27ရာစုပိုးလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံလည်းပါဝင်မှာဖြစ်ပါတယ်အထူးဖြစ်တော့ဒီပြည်ပခါတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကချင်ပြည်နယ်ရခိုင်ပြည်နယ်တွေဟာဒီဖွံ့ဖြိုးမှုစီမံကိန်းတွေဖြတ်သန်းသွားမဲ့ဒေသတွေဖြစ်ပါတယ်။ဒါကြောင့်မလို့27ရာစုပိုးလမ်းမကြီးစီမံကိန်းကြောင့်မလို့လက်ရှိလုပ်နေတဲ့မြန်မာညီငယ်ရေးလုပ်ငန်းစဉ်တွေမှာဘလူးတက်ရောက်မှုတွေရှိလာနိုင်ပါသလဲ။လာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာအကျိုးပြည့်ကိုဆွေးနွေးကြရအောင်ပါ။ပအဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုစွနေလူရာကိုမင်းများလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် Facebook စာမျက်နှာပေါ်မှာလည်းမိကုန်တွေနောက်ကိုရဲ့မှတ်ချက်တွေကိုရေးပို့ထားလို့ရပါတယ် VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပြီးတော့ဖုန်းနံပါတ်ကတော့2323822555လေးဖြစ်ပါတယ်ပါဝင်စွနေမင်းများကြမဲ့သွားရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
သွားရှင်တွေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လီလန်းအစီအစဉ်မှာပါဝင်ကြဖို့ကိုထပ်မံဖိတ်ခေါ်ကြပါတယ်ခင်ဗျာအခုတခါတော့27ရာစုပင်လုံးညီလာခံနဲ့ပတ်သက်ပြီးတော့တိုင်းရင်းသားပါတီတွေရဲ့အကြီးအကဲကိုပြောပြကြပါမယ်။ဒုတိယအကြိမ်27ရာစုပင်လုံးညီလာခံမတိုင်ခင်လူမျိုးအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးဖို့တပြည်လုံးအတိုင်းတာနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA ကိစ္စနဲ့နိုင်ငံတော်စီမံကိန်းတွေမှာဒေသခံတွေရဲ့သဘောထားဆန္ဒရယူဖို့စတဲ့အချက်၅ချက်ကိုညီနောင်တိုင်းသားပါတီဖက်ဒရေးရှင်း NBF ကအစိုးရနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုတိုက်တွန်းလိုက်ပါတယ်။မေလ18ရက်နေ့နေ့စွဲနဲ့ NBF ရဲ့ထုတ်ပြန်ချက်တရက်ထဲမှာအဲ့လိုတိုက်တွန်းထားတာဖြစ်ပါတယ်။အပြည့်စုံကတော့ VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။လာမယ့်မေလ24ရက်နေ့မှာ27ရာစုပင်လုံညီလာခံကိုပြည်ထောင်စုငင်းချမ်းရေးညီလာခံကိုကျင်းပဖို့ပြင်ဆင်နေပေမဲ့တိုင်းဒေသတချို့မှာလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်သေးတဲ့အခြေအနေမှာရှိနေတုန်းမှာသက်ဆိုင်ရာလူမျိုးစုလိုက်ဒေသခံတွေရဲ့အသံကိုသိရဖို့အတွက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပေးဖို့လိုအပ်တယ်လို့ MPF ကရှုမြင်ကြောင်းချင်းမျိုးသားဒီမိုကရက်တစ်ပါတီအသွေးမှုနှင့်စလိုင်းကျဲဦးပြည်ထောင်ကပြောပါတယ
်အမျိုးသားရှင်ကကျွန်တော်ရဲ့ NGO ထဲမှာကတော့အရင်လာတာပေါ့မျိုးသားချင်းကပြည်ထောင်စုငင်းချင်းညီလာခံပေါ့ဆိုတော့အမျိုးသားချင်းကိုချေချင်းညီမလို့နိုင်ခြင်းနဲ့တော့ပြည်ထောင်စုငင်းချင်းညီလာခံကျင်းပတာလည်းပဲဒါကအစ်ကျော်ဒီလိုတော့ဖြစ်သွားတယ်လို့ကျွန်တော်ကတော့ခံစားတယ်တော့ဆိုတော့ဒီအမျိုးသားချင်းမှာချေချင်းညီကိုပြည်သူ့ထူးရဲ့အောက်ခြေပြည်သူ့ထူးရဲ့အတိုင်းကိုမထွက်ပေါ်လာဘူးလို့ရှိရင်တော့ဒါကစိုးရင်ကြတယ်ကောင်းတာပေါ့
လက်ရှိမှာရခိုင်ပြည်နယ်တွင်လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရသေးသလိုရှမ်းပြည်နယ်တွင်မှာလည်းရှမ်းဖွဲ့စည်းတွေတောင်းဆိုထားတဲ့တောင်ကြီးမြို့မှာကျင်းပခွင့်ပြုဖို့အချက်ကိုလည်းမြမတမတော်ကလည်းခွင့်ပြုသေးတဲ့အခြေအနေမှာရှိနေပါတယ်
ဒီတောင်စုငင်းချမ်းကြီးလုပ်ငန်းစဉ်အကောင့်တွေဖော်ရမှာ
အဲ့ဒီကိုလက်မှတ်ထိုးတဲ့ဖွဲ့ချင်းတူတူတံပရောနဲ့အစိုးရနဲ့လက်နက်ကန်တပ်ဖွဲ့တွေကြားထဲမှာတော့မှဒီအင်စီအေကိုတိုးတက်ပြီးရေးဆွဲတဲ့လူတွေချင်းချင်းတောင်မှအဲ့ဒီပြည်သူစုကြတာကမတူကြတဲ့ဟာရှိတယ်ပေါ့။ဒါတွေကလည်းနည်းနည်းအားနည်းချစ်ပြီးတော့ရှိတာပေါ့။တကယ်တော့ကျွန်တော်တို့ရဲ့ပြည်မှာကအနေနဲ့ကြီးပြည်မှာဖြစ်နေတယ်။ဒီပြည်မှာကတော့ဟိုပါတော့ပါတယ်ဒါပေမဲ့ကြီ ရယူပြီးသူတို့ရဲ့အကျိုးစီးပွားမသိခိုက်အောင်လှုပ်ဆောင်သင့်တယ်လို့ MPF ဖွဲ့ဝင်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ဥက္ကဋ္ဌဆိုင်းအိုက်ပေါင်းကပြောပါတယ
်ကျွန်တော်တို့ချီမန်ဂိမ်းတွေလုပ်မယ်ဆိုလို့ရှိရင်တိုင်းသားဒေသရဲ့အကျိုးစီးပွားကိုထိခိုက်မဲ့ဟာတော့ကျွန်တော်တို့ကအဖြစ်စိတ်ချီလို့ပေါ့နော်လုပ်နေတဲ့လုပ်ငန်းတွေကဒေသခံတွေနဲ့တိတိကျမဆွနွေးရသေးပဲနဲ့လုပ်လိုက်တဲ့ချီမန်ဂိမ်းတွေကပြဿနာဒီနေ့ထိမပြီးနိုင်သေးပေါ့အဲ့လိုမျိုးမဖြစ်စေချင်ဘူးပေါ့လုံးမဆိုလို့ရှိရင်တိတ္တခါနဲ့သဘောထားကိုရယူမယ်ရယူပြီးတော့တိတ္တခါရဲ့အကျိုးစီးပွားလည်းဖြစ်အောင်လုပ်ရမှာတိတ္တခါနေအကျိုးစီးပွားရှိမှသူကလည်းထောက်ခံမှာပေါ့နော်အဲ့လိုမျိုးပုံစံလေးဖြစ်ဖို့တင့်တယ်လေ
ပြီးတဲ့နှစ်မှာကျင်းပခဲ့တဲ့ပရမကျိန်27ရာစုပင်လုံညီလာခံမှာဆုံးဖြတ်ချက်တွေလက်သက်အကောင်အထည်ဖော်မှုဖြစ်မလာသေးတဲ့အနေအထားပေါ်မှာအားမလို့အားမရဖြစ်တဲ့အတန်းတွေလည်းထွက်ထားတာပါဒါပေမဲ့လည်းလာမယ့်27ရာစုဒုတိယပင်လုံညီလာခံမှာတော့ထူးခြားမှုတွေရှိလာလိမ့်မယ်လို့ယုံကြည်ကြောင်း SNDP ပါတီဥက္ကဋ္ဌဆိုင်းအိုက်ပေါင်းကပြောပါတယ
်အကောင့်မြင်မှုတော့ရှိတယ်ကကျွန်တော်တို့ Federal ပြည်ထောင်စုဆိုတဲ့ဟာလည်းလက်ခံတဲ့ဘောမှာရှိတယ်နောက်ပြီးတော့ကျွန်တော်တို့ပြည်နယ်နဲ့တိုင်းဒေသကြီးရဲ့တက်ဆိုင်ရာပြည်နယ်တွေရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုရင်းဆွဲဖို့ဆိုပြီးတော့လည်းသဘောတူထားတာရှိတယ်သူတို့ကိုယ်ပိုင်ပြတ်တန်းခွင့်တန်းတူရည်တူခွင့်ရေးကိုလက်ခံတယ်ဆိုတော့အခြေအနေမှာရှိနေတော့ဒါကျွန်တော်တို့အလားအလာတော့ကောင်းလေလို့ကျွန်တော်တို့မျှ
ော်လင့်ရတာပေါ့နော် MPF ကညီတော်တိုင်းသားများဖက်ဒရေးရှင်းဖွဲ့ဟာတိုင်းသားနိုင်ငံရေးပါတီ22ပါတီနဲ့စပြီးစုဖွဲ့ခဲ့တာဖြစ်ပြီးတော့ဗုဒ္ဓနည်းကကျင်းပခဲ့တဲ့စည်းဝေးမှာအမျိုးသမီးပါတီမော်နဲ့မွတ်လစ်ပရယ်ဒီမိုကရက်တစ်တိုးသက်ဖွံ့ဖြိုးရေးပါတီတို့ဖွဲ့ဝင်အသစ်ဖြစ်ပါဝင်လာတာကြောင့်24ပါတီရှိလာပြီးဖြစ်ပါတယ်မေလ16ရက်နေ့မှာစတင်ကျင်းပခဲ့တဲ့ MPF ရဲ့စည်းဝေးပြီးအပေါ်မှာပြောခဲ့တဲ့ကိစ္စရပ်တွေပြင်လက်ရှိပြည်သူတွေရင်ဆိုင်နေရတဲ့စာဝတ်နေရေးခက်ခဲနဲ့ဒီတွင်ဆက်ကြောက်စစ်ဘေးရှောင်ဒုက္ခသည်တွေရဲ့ဘဝလုံခြုံရေးနဲ့နေရရေးမှပြန်လည်ခြေချနိုင်ရေးအတွက်အစိုးရအနေနဲ့အမြန်အကောင်အထည်ဖော်ဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ
။ထိုင်းခြေဆိုင်သတင်းတော့နိုင်ကွင်းသတင်းပေးပို့ကြတာဖြစ်ပါတယ်။အခုတစ်ခါတော့တနင်္သာရီတိုင်းဒေသကြီးဘက်ကသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ Mayflower တက်ထူတူပေါ်ရေးလုပ်ငန်းနဲ့ထိုင်းကုမ္ပဏီနှစ်ခုတော့ပူးပေါင်းလုပ်ကိုင်တဲ့တဝဲခရိုင်တဲကဗန်ချောင်းကြောင်မီသွေးတူပေါ်ရေးလုပ်ငန်းကိုတနင်္သာရီတိုင်းဒေသကြီးအစိုးရကယာယီအဆိုင်ထားဖို့ညွန်ကြားထားပေမဲ့လည်းကုမ္ပဏီဘက်ကလိုင်းနာမှုမရှိဘူးလို့ဗန်ချောင်းဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့တိုင်းအစိုးရအနေနဲ့စစ်ဆေးတော့ဖို့ရှိပြီးထိရောက်တဲ့အရေးယူဆောင်မှုတွေလုပ်ဖို့ကတော့ပြည်ထောင်စုအစိုးရမှာပဲအာဏာရှိတယ်လို့တနင်္သာရီတိုင်းဒေသကြီးတင်ရန်ဇာတာနဲ့တဘောဘဝဉင်ထိန်းသိမ်းရေးဝန်ကြီးကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကပြောပြပေးပါပေးထားပါတယ်ခင်ဗျာ
တနင်္သာရီတိုင်းဒဝဲခရိုင်ထဲမှာရှိတဲ့ဗန်ချောင်းကြောက်မီသွေးတူဖို့ထုတ်လို့ရေးစီမံကိန်းဟာတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးဆိုင်ရာစီးမြင်တွေကိုလိုက်နာမှုမရှိတာကြောင့်ယာယီရက်ဆိုင်ထားဖို့ပြီးခဲ့တဲ့မတ်လ3ရက်နေ့ကတိုင်းဒေသကြီးအစိုးရကညွှန်ကြားထားတာပါဒါပေမဲ့လည်းကုမ္ပဏီဘက်ကတော့တိုင်းအစိုးရရဲ့ညွှန်ကြားချက်ကိုလိုက်နာမှုမရှိဘဲကြောက်မီသွေးတူဖို့မှုကိုဆက်လုပ်နေပြီးထိုင်းနိုင်ငံနဲ့ကြောက်မီသွေးတင်ပို့မှုကိုသာရက်ဆိုင်ထားတယ်လို့ဗန်ချောင်းဒေသခံစောနွေလာနိုင်ကပြောပါတယ
်။ကြောင်မင်းသွေးတူးတာတော့လောက်တော့ကြောင်မင်းသွေးဆဲဆောင်းတော့ကြောင်မင်းသွေးရလို့ဟိုအထန်းနိုင်ငံကိုဆဲဆောင်းဆဲသွားတယ်ဆိုတော့ဟိုဆဲဖဲတာတူဥပမလောက်ဝေးချောင်းရဟာတွေကလောက်ကြောင်မင်းသွေးတူးတာတော့မြေစာဟုတ်တာတော့အဲ့တော့လောက်တယ်။အခုကုမ္ပဏီဘက်ကသူတို့လောက်တယ်ကဟိုအစိုးရကဟိုရခိုင်တယ်ကျွန်တော်တရားမြင်ကတော့သူတို့မိစတာနဲ့ဟိုကြောင်မင်းသွေးပြန်ထုတ်ဖို့အတွက်လောက်တာမရတာ။
မေဖလာဝါတက်တူတူဖို့ရေးလုပ်ငန်းနဲ့မိတ်ဖက်ထိုင်းကုမ္ပဏီတွေဖြစ်တဲ့ Easter ကုမ္ပဏီနဲ့ Thai Assets ကုမ္ပဏီတို့ပူးပေါင်းရင်းနှီးမြှုပ်နှံထားတဲ့ဗန်ချောင်းကြောက်မီသွေးစီမံကိန်းကနေဆွန့်ပစ်တဲ့မြေစာပုံတွေကနေတဆင့်မီးလောင်တာတွေအပြင်ရေဆိုးဆွန့်ပစ်မှုတွေစနစ်မကျတာကြောင့် တိုင်းဒေသကြီးအစိုးရကယာယီရဆိုင်ထားဖို့ညွှန်ကြားခဲ့တာပါ။တိုင်းဆိုရရဲ့ညွှန်ကြားချက်ကိုကုမ္ပဏီဘက်ကလိုက်နာမှုမရှိတာနဲ့ပတ်သက်လို့သတင်းရရှိထားပြီးလောလောဆယ်မှာလမ်းပန်းဆက်သွယ်ရေးနဲ့ရာသီဥတုအခြေအနေကြောင့်ချက်ချင်းသွားရောက်မစစ်ဆေးနိုင်တာဖြစ်တယ်လို့တနင်္လာရီတိုင်းတည်ရန်စာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးမြင့်မောင်ကပြောပါတယ
်။ကျွန်တော်ရှိလို့လည်းသတင်းတော်ရောက်ပါတယ်ခင်ဗျာ။သတင်းရောက်ပါတယ်အဲ့တော့ကျွန်တော်ကအဲ့ဒီနေရာကိုသွားဖို့ဆိုတဲ့အခါလည်းကျွန်တော်ရာသီဥတုကလည်းဒါပုံမှန်လည်းမြင်တည်တာပေါ့မော်တာရွာနေလည်းကျွန်တော်လမ်းသွားလို့အဆင်မပြေပါဘူးခင်ဗျအဲ့လိုမျိုးတော့ရှိပါတယ်ဟိုသွားပြီးတော့ကျွန်တော်စီစစ်ဖို့ဆိုတဲ့အခါလည်းအဲ့ဒီအခက်အခဲလေးတွေရှိပါတယ
်ဒီကိစ္စအပေါ်တနင်္လာရီတိုင်းအစိုးရအနေနဲ့မကြခင်သွားရောက်စစ်ဆေးဖို့ရှိပြီးထိရောက်တဲ့အရေးယူဆောင်ရွက်မှုလုပ်ဖို့ကပြည်ထောင်စုအစိုးရမှာပဲတာဝန်ရှိတယ်လို့ဦးမြင့်မောင်ကအခုလိုရှင်းပြပါတယ
်ဒီဟာကအစစ်တပ်အတူတွေးဌာနရဲ့အောက်မှာရှိတယ်ခင်ဗျဒီကျွန်တော်ဟိုဟာကြောင့်ပြီးတွေ့ရလीအဲ့တော့ကျွန်တော်တို့မှာဒီတိုင်းပြည်သားချင်းမှာဟိုအမှတ်တကြောင့်ဟိုဦးစီးဌာနမရှိဘူးတပ်တူတွေဦးစီးဌာနမရှိဘူးမရှိတော့ကျွန်တော်ကလုံးလုံးပဲဖြည့်ရှင်းနေရတဲ့ခါတော့တော့စစ်တယ်စစ်ပြီးတော့ကျွန်တော်တို့တိုင်းပြည်သားချင်းရဲ့ဒီစီမံခန့်ခွဲရေးလိမ့်လမ်းများအရာတော့ပဲကျွန်တော်အရေးကြီးယူနိုင်တယ်ပေါ့လေအဲ့တော့ကျွန်တော်နောက်တစ်ဆင့်နေတဲ့သူတို့လိုက်ပါဆိုပူပေါင်းဆောင်ရွက်ခြင်းမရှိဘူးဆိုရင်တော့ဒီတဲ့အဆင်ပြေတဲ့နည်းလမ်းတွေနဲ့အရေးယူမယ်ဆိုရင်ပြည်ထောင်စုကပဲဒါအရေးယူခွင့်ရှိပါတယ
်။ကြောင်ပြီးသွေးသူဖော်ရေးစီမံကိန်းရှိတဲ့ဗန်ချောင်းဒေသဟာအစိုးရအုပ်ချုပ်ရေးရောကရင်လူမျိုးစုလက်နက်ကိုင်တပ်ဖွဲ့ KNU ရဲ့အုပ်ချုပ်ရေးပါရှိတဲ့ဒေသဖြစ်ပြီးစစ်အစိုးရလက်ထက်ဗန်ချောင်းကြောင်ပြီးသွေးတပ်တူရင်းလုပ်ငန်းလုပ်ကိုင်ခွင့်ကိုခရိုနီလို့ခေါ်တဲ့စီးပွားရေးလုပ်ငန်းရှင်စီးရင်ဝင်ဦးကျော်ဝင်းပိုင်ဆိုင်နဲ့မေဖလာဝါကုမ္ပဏီကိုချပေးခဲ့တာလည်းဖြစ်ပါတယ်။ဗန်ချောင်းကြောင်ပြီးသွေးစီမံကိန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိပြီးလူထုပါဝင်တဲ့ပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာထိခိုက်မှုစစ်တမ်း EIA ကောက်ယူထားခြင်းမရှိသလိုဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းဆိုင်ရာလုပ်ငန်းတွေကျန်းမာရေးပြဿနာတွေအတွက်အာမခံချက်မရှိတာကြောင့်စီမံကိန်းရပ်ဆိုင်းထားဖို့ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကလည်းဒေသခံအရက်ဖတ်အဖွဲ့အစည်းတွေကတောင်းဆိုခဲ့ကြပါသေးတယ်။တဖက်မှာလည်းအစိုးရအနေနဲ့မြန်မာပြည်ရဲ့လက်စစ်လိုအပ်ချက်ကိုဖြည့်ဆည်းဖို့အတွက်ကြောင်ပြီးတွေဓာအားပေးစက်ရုံတွေကိုတိုးချဲ့ဖို့ပြင်ဆင်နေတာမှာတဘာဝပတ်ဝန်းကျင်ဆိုင်ရာအရေးပါတဲ့စံတမတ်ချက်စည်းမျဉ်းတွေမရှိတာနဲ့ဥပဒေရဲ့အကာအကွယ်ပေးမှုအားနည်းတာတွေကြောင့်အခုကာလမှာကြောင်ပြီးတွေလက်စစ်စက်ရုံတွေတိုးချဲ့ဖို့မလုပ်တင်သေးဘူးလို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တွေကထောက်ပြနေကြတာလည်းဖြစ်ပါတယ်ရှင်
ရန်ကုန်အခြေစိုက်သတင်းတော့မမြမြခိုင်ပြောပြသွားတာဖြစ်ပါတယ် VOE ကနေမြန်မာဘာသာစီစဉ်တွေကိုညနေ9:00နာရီထိဆက်ပြီးတော့ကြေညာပေးနေပါတယ်သတင်းရှင်တွေနဲ့ကျွန်တော်တို့ VOE မြန်မာဘိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြတယ်ဆိုရင်တော့ www.burmese.voenews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်အခုကဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှ2016ခုနှစ်ကသမ္မတရွေးကောက်ပွဲမှာတခြားဆက်နွယ်တဲ့ကိစ္စတွေမှာရုရှားကဩစာလွှမ်းမိုးကိုကြိုးပမ်းခဲ့တယ်လို့ဆိုတဲ့စွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးရမှာကြီးကြပ်ဖို့ပြည်ထောင်စုစုံစမ်းစစ်ဆေးပြီးလို့ FBI ညွှန်ကြားရေးမူဟောင်းတူကိုအထူးစုံစမ်းစစ်ဆေးမှုဖြစ်တဲ့ခန့်အပ်လိုက်ကြောင်းတရားရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်အထူးစုံစမ်းစစ်ဆေးမှုဖြစ် FBI အကြီးအကဲဟောင်းရောဘတ်မူလာကိုခန့်အပ်လိုက်ကြောင်းဒုတိယရှင်းနေချုပ်ရော့ဒ်ရိုဇန်စတိုင်းကကြေညာခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အခြေတင်ဖြစ်စရာပြုမှုပြောဆိုမှုတွေပေါ်ယင်းနည်းမြုံနယ်သူတွေစိုးရိမ်မှုတွေနဲ့အတူအမေရိကန်ဆုရှေရဈေးတွေကျဆင်းပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲဥရောပနဲ့အာရှကစတော့ခ်ဈေးတွေလည်းကျဆင်းပါတယ်။အမေရိကန်ကအဓိကစတော့ခ်ရှေးယားဈေးတွေကတော့မနေ့ကတော့1,800ခန်းလုံးနဲ့အထက်ထိကျဆင်းသွားခဲ့တာပါ။တူရကီသမ္မတရီချစ်တာရဲ့အာရဝန်ကိုထောက်ခံသူတွေပါဝင်တဲ့ဝါရှင်တန်ဒီစီမှာအင်္ဂါနေ့ကပြစ်ခတ်နဲ့ပတ်သက်လို့အပြင်းထန်ဆုံးအုံတုံးတွေနဲ့စိုးရိမ်ပူပန်ကြောင်းပြောဆိုသွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။UN ဆိုရဲ့ပက်ထင်းတုံးကြည်အစီအစဉ်နဲ့ဆက်နွယ်ပြီး UN ပေါ်အရေးယူတက္ကမှုအတွက်ချမှတ်ဖို့အမေရိကန်ဆိုရဲ့ဆုံးဖြတ်ချက်ကို UN ကတုံ့ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုကလူပုဂ္ဂိုလ်နဲ့ကုမ္ပဏီကိုယ်ကိုယ်ကိုတန်ခတ်အရေးယူလိုက်ကြောင်းလဲ UN ဆိုရဲ့ကကြေညာခဲ့တာပါ။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီနိုင်ငံကသူရဦးတင်ဟောရန်ကုန်စေယုံကြီးမှာစေကုသမှုခံယူနေရပြီးအထူးချက်မှတ်ကုသပေးနေရတဲ့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါရယ်သူရဦးတင်ဟောအမြန်ဆုံးပြန်လည်ကျန်းမာလာစေဖို့ရည်ရွယ်ပြီးဒီကနေ့နေ့လယ်ပိုင်းရွှေကုန်းစီရီရောရင်းမြစ်မှာဆူတောင်းပွဲလုပ်ပြီးတဲ့နောက်မှာပဲဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်တာဖြစ်ပါတယ်
သတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Justin တွေ့ဖြစ်ပါတယ် VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.